โอเคရေးပေါ်ထူးထူးဆရာဝန်ကြီးပါမောက္ခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီအမြန်လမ်းမှာဒီရေမတော်တဆထိခိုက်တည်ဆုံးမှုအခြေအနေတွေမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားဘယ်လိုရှိလဲဆရာကြီးအ
ဲကျွန်တော်တို့မြန်မာနိုင်ငံမှာတော့ရန်ကုန်မန္တလေးမြန်လမ်းမကြီးမြန်လမ်းမကြီးကတန်းတည်းလို့ခေါ်တာပေါ့နော်အဲ့ဒီမြန်လမ်းမကြီးမှာရင်တိုင်းမှုကတော့နေ့တိုင်းနေ့တိုင်းကကျော့သွားတယ်လို့မရှိဘဲနဲ့နေ့တိုင်းမှုဖြစ်ပေါ်တဲ့အခြေအနေတွေကိုတည်ဆုံးမှုနဲ့ထိခိုက်တာရတဲ့အခြေအနေတွေကတစ်နေ့နဲ့တစ်နေ့နဲ့ညမြလာတာကိုတွေ့ရတယ်။သူကအမြန်လမ်းစဖွင့်တဲ့အချိန်က2009ခုနှစ်ပေါ့။2009ခုနှစ်ကလေးကနေပြီးတော့အခုအချိန်ကြီးလူပေါင်း650လောက်ဒီအမြန်လမ်းပေါ်မှာတည်ဆုံးပြီးဖြစ်တယ်။နောက်ပြီးတော့လူပေါင်း4000လောက်လည်းပဲတိကျတဲ့ရရှိထားခဲ့တဲ့ဆိုတဲ့အခါကျတော့ရင်တိုင်းမှုရဲ့အန္တရာယ်အများကြီးများပါလေ။တစ်နှစ်တစ်နှစ်ကိုရင်တိုင်းမှုအရေအတွက်က900နေပြီးတော့900အတွင်းမှာရှိတည်ဆုံးတဲ့လူအရေအတွက်ကလည်းတစ်နှစ်စီနှစ်စီမှာ150နဲ့190ကြားထဲမှာအများရှိနေတယ်ဆိုတဲ့အခါကျတော့လုံးအန္တရာယ်ကြီးတဲ့အခြေအနေရှိတ
ယ်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအမြန်လမ်းမှာရတိုက်မှုတွေဒီမတော်တဆမှုတွေပေါ့နော်ဟိုဖြစ်လာတာတွေများနေတဲ့အတွက်အခုလည်းမချာသေးခင်ကပဲဒီဖျားဖူးရင်ဟိုပေါ့နော်ဟိုပြက်လို့ရက်ထားတာပေါ့နောက်ကနေဒီအမြန်ကားတစ်စီးကနေတိုက်မိပြီးတော့အနည်းဆုံး14ဦးသေဆုံးသွားတာကိုကျွန်တော်တို့ကြုံခဲ့ရပါတယ်ဆရာအဲ့တော့အခုလိုဒီအလားတူဖြစ်ရမျိုးပေါ့နော်မကြုံရလေအောင်ကာကွယ်နိုင်မှုအတွက်ဆိုလို့ရှိရင်ဆရာကြီးအဓိကဘာတွေလုပ်ဖို့လုပ်မလဲ။ဒါ
တော့ဒီခုလောလောဆယ်အမြန်လမ်းပေါ်မှာဖြစ်နေတဲ့ရတိုက်မှုရဲ့အများစုကတော့သူက speed ကြောင့်များတာဖြစ်တယ်။နောက်တစ်ခုကကြတော့နိုင်ရဲ့အနေထားပေါ့နောက်တစ်ခုကကြတော့ရင်မောင်းနေတဲ့ကျွမ်းကျင်မှုပေါ့နောက်တစ်ခုကကြတော့ရင်စည်းကမ်းလမ်းစည်းကမ်းလိုက်ပေါ့ဒီလိုအခြေအနေပေါ်မူတည်ပြီးတော့ရင်တိုက်မှုတွေကအကြာခဏဆိုလိုဖြစ်တဲ့အခါမှာသူရဲ့ဆယ်ယောက်ရဲ့အထက်အမြန်လမ်းပေါ်မှာပြေဆိုရင်ရေးကြီးတဲ့ဘုကင်းအကြီးစားဒီလိုတက်မှာပေါ့သူတပြေတော့ bus နဲ့လူအများကြီးပါတဲ့အင်ငယ်တွေဖြစ်လို့ရှိတာပေါ့နော်အမြန်လမ်းပေါ်မှာဖြစ်နေကြတာရှိတဲ့ရင်ဒီထဲမှာတော့အများကြီးနဲ့ light truck ခေါ်တာပေါ့ကျွန်တော်တို့ရှိမှာလေ light truck ဆိုတာကကျတော့ pickup car တွေပေါ်မှာဖျားဘူးရင်ဒီအနေနဲ့လူတွေအများကြီး20 30နဲ့သုံးပါတဲ့ car တွေများဖြစ်အဲ့ဒီရရှိလို့ရှိတယ်။ဒီတစ်မျိုးကတော့ပုံမှန် car သေးတွေပေါ့ SUV တို့ soft တို့ပါတယ်ဒီလို car မျိုးတွေအများကြီးဖြစ်လို့ရှိပြီးတော့တတိယအဆင့်မှာတော့ bus accident တွေဖြစ်ကြတာနော်ခီးတဲ့တင် car တွေဒီမခီးတဲ့တင် car တွေဖြစ်ရင်တော့ဒီဆုံးမှုအနေနဲ့ပို့ပြီးတော့များတာနော်မကြကရလည်းဖြစ်တော့ဖြစ်လို့ရှိပါတယ်ကျွန်တော်ကိုယ်တိုင်လူပေးခဲ့ရတဲ့ accident ဆိုရင်2014တော့ဆိုရာဇာမင်းပေါ့ဒါတော့ထင်ထင်ရှားရှားပဲ14ယောက်ခါတဲ့တိဆုံးနေတဲ့ဥစ္စာရှိတယ်။နောက်တစ်ခါကျတော့တခြားရင်းနေရတယ်ပဲအများကြီးဖြစ်တဲ့အခါမှာတချို့မှာ17ယောက်ပြီးတယ်တချို့မှာကျင်းမီးလောင်လို့ပဲ9ယောက်ခါတည်ရခဲ့
ဘူးလေ။ဟုတ်ကဲ့ဆရာကြီး။ဆရာပထမအဦးဆုံးပြောခဲ့တဲ့အဓိကအကြောင်းဖြစ်တဲ့ဒီ mind နှုံးပေါ်ဆရာ speed ပေါ့။အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုအကြံပေးချင်လဲ
။ကျွန်တော်ရန်ကုန်မန္တလေးမြန်လာရဲ့ speed ကတနာယူကီလိုမီတာ100လောက်မပေးတာခုနကလေ light truck ခေါ်တဲ့တိကျစားရည်တဲ့ကီလို80အထိပဲသူတို့ပေးတာဒါပေမဲ့သူကလမ်းကျော်ရှင်းနေချိန်နောက်တစ်ခါကျတော့စားရည်ရတဲ့အစ်စ်တွေဆိုတဲ့အခါကျတော့အများအပြားလူတွေကမောင်းနေရင်းနဲ့ကိုယ့်ရဲ့မိုင်နှုံးကိုအကြည့်မိပဲနဲ့မောင်းနေရှိကြဒီမောင်းနေရလေဒီအမြန်လမ်းနဲ့မောင်းနေကြမဟုတ်တာလည်းပါတာဒီလိုအခြေအနေတွေကြောင့်လေ120 130 150ဒီလိုသဘောမျိုးမောင်းမိတဲ့အခါမျိုးတွေမှာလမ်းအခြေအနေကြောင့်တော့ကောင်ရာသီဥတုအခြေအနေကြောင့်တော့ကောင်ဘေးကပတ်ဝန်းကျင်မှာတိုင်ကျက်တက်တာတို့လူဖြတ်တက်တာတို့ဒီလိုတိလိမ့်ဆန်တွေဖြတ်တက်တာဒီလိုအခြေအနေမျိုးတွေမှာဒုတိယ break out မီပြီးဒီလို accident တွေအဖြစ်များတာကိုတွေ့ရတာပေါ့နော်အဲ့လိုဆိုတော့ mind နဲ့ပတ်သက်လို့ကတော့သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့ mind ကိုမောင်းရင်တော့ကျွန်တော်တို့တွေရောတခြားဘဝကြီးမောင်းနေတဲ့လူတွေအကုန်လုံးသိပါတယ်အဲ့ဒီ mind တိုင်းမောင်းရင်အနေရတော့နေရောနေပါမခီးရတော့သူကညာပြင်းညာကျင်တော့ပြင်းပြင်းနဲ့ဖြစ်သွားကြကြပါနောက်တစ်ခုကကျတော့ဒီရန်လေဖြစ်တယ်ဆိုရင်ရင်မောင်းရဲ့အခြေအနေကိုမေးအများပြင်းကိုမောင်းနေကြတာမဟုတ်တာအများကြီးဖြစ်တယ်။အဲ့ဒါကျတော့ကားရဲ့အရှိန်မြန်နေတာလည်းမသိထိတ်ထုတ်မှုလည်းဖြစ်တယ်။ speed မြန်လာရမယ်များမောင်းနေကြတာမဟုတ်တာရယ်ကားရဲ့ကြံ့ခိုင်မှုရယ်တာယာရဲ့ကြံ့ခိုင်မှုရယ်ဒီလိုအခြေအနေမျိုးတွေကြောင့် speed မြန်လာတဲ့များအန္တရာယ်ပို့ပြီးတော့များလာပါတော
့။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကဒီလမ်းရဲ့ပြဿနာပေါ့ဆရာ။ဘယ်လိုမျိုးအခုလမ်းပြဿနာရောကာကွယ်နိုင်ဖို့အတွက်ဆရာကြီးအကြံပြုနိုင်မလား
။ဒီရင်ထိခိုက်မှုအန္တရာယ်ဖြစ်တဲ့နေရာတွေကိုကြည့်ရင်လည်းပဲဒီအခွေမှာဖြစ်တယ်ဆိုရင်ဒီအခွေမှာမကြာခဏလိုဆိုလိုဖြစ်တတ်တော့လမ်းရဲ့ဒီဇိုင်းကြောင့်လည်းဒီဥစ္စာအများကြီးပါနေတယ်ဆိုမှရှိတယ်။ချို့နေရာတွေဆိုရင်လမ်းရဲ့အခွေကောက်လုထားတာတို့လမ်းမှာပေးမှာ barrier ထားတာတို့လမ်းချော်တာတို့ဒီလိုအခြေအနေမျိုးလမ်းကျင်းတာဒီလိုအခြေအနေမျိုးတွေမှာမကြာခဏလိုဆိုဒီမိုင်တိုင်းမှာပဲတစ်ခါ3ခါ4ခါအဲ့လိုဖြစ်လေဖြစ်တာရှိတော့ဒါရီပြပြရမယ်တဘောပေါ့နော်။ဒီလမ်းပေါ်မှာ road sign တွေရှိတယ်ဗျာ။လမ်းရဲ့ three way အမှတ်ထားတယ်နိ။ three way အမှတ်သားတွေမှာကိုရှိတယ်ရှေရှော့မောင်းပါလို့ပြောတယ်ဗောနော်ပြောတယ်မယ်ကျွန်တော်တို့အဲ့ဒီကိုကို engineering ရတကယ်တော့တချို့သောနေရာတွေမှာဟိုအရင် angle ချိုးတာများနေရင်သိသိကြကြဖြောင့်သွားအောင်လုပ်ဖို့တင်တာမျိုးတွေတစ်ခါကြရင် ကျွန်တော်တို့ကဟိုလမ်းကျော်ပြီဆိုတဲ့စိုင်းဘုတ်ကိုရေးထားတယ်တကယ်တော့လမ်းကျော်ပြီမချောအောင်ပြင်နေကြတာမျိုးတော့ပြင်နိုင်ရတယ်နဲ့ချောတယ်ချောတယ်ပဲခဏခဏရေးထားတဲ့အခါမျိုးကြတော့ဒီလည်းနောက်ကားရီကလည်းခဏခဏပြင်နေတယ်နောက်တစ်မျိုးကရန်ကုန်မန္တလေးလမ်းပေါ်မှာထူးခြားတဲ့ဒီနေရာကြီးရေတိုက်မှုအများဆုံးဖြစ်သောနေရာဖြစ်ပြီဆိုတဲ့စိုင်းဘုတ်တွေရှိဒီနေရာကိုအများဆုံးဖြစ်ပြီဆိုတဲ့စိုင်းဘုတ်ရှိပေမဲ့ဒီနေရာရုပ်ဒီဇိုင်းတွေအပြောက်မလို့အောင်ဖြစ်နေလားဆိုတော့လည်းဖြစ်နေတာပဲဒီလိုအခြေအနေမျိုးပေါ့နော်အနီးရဲ့ဒေတာဆိုင်ဘုတ်တွေကိုတတ်ထားရုံနဲ့မကပဲကျွန်တော်တို့ကျင်ပေးကြတာအနီးရဲ့ဖြစ်စေတဲ့အကြောင်းရင်းကိုရှာပြီးရင်အင်ဂျင်နီယာရဲ့တက်တီမြန်နဲ့ကျွန်တော်တို့အဲ့ဒီ note design တွေကိုကြောင်းရင်တော့ဒီနေရာတွေမှာနောက်တစ်ကြိမ်ဆက်ဖြစ်တဲ့အကျင့်ရတဲ့ကနည်းသွားမယ်လို့ထင်တာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရင်မောင်းကျွမ်းကျင်မှုနဲ့ပတ်သက်လို့ရောဆရာကြီ
းရင်မောင်းကျွမ်းကျင်မှုမရှိဘဲနဲ့မောင်းနေဆိုတာကတကယ်ချင်းပေါင်းတင်နေတဲ့မိသားစုနဲ့ဒီလိုလာတဲ့အခါမှာတယောက်တည်းမောင်းတဲ့အခါမှာကိုမောင်းနေတဲ့ကားမဟုတ်တော့ကျွန်တော်တို့ရဲ့တူတူကမှာအဲ့ဒါတွေ့တာနောက်တစ်ခုကကျတော့ရင်မောင်းနေကပြန်ပန်းပြီးတော့နောက်တစ်ခါကျတော့ဟိုဘောအိတ်လိုက်သွားတာပေါ့နော်အိတ်လိုက်လို့ဖြစ်တဲ့ဥစ္စာကဒီကျွန်တော်တို့မြန်မာနိုင်ငံရဲ့ရန်ကုန်မန္တလေးလမ်းမှာအဖြစ်များတယ်။ခီးကဝေးတဲ့အခါမှာသူကငါအေးပြက်ပြီးမောင်းတဲ့ဆက်မောင်းတဲ့လူတို့ဟာမျိုးတွေနောက်တစ်ခါကျတော့ပြဖို့ပြန်ပန်းညွှန်းနေခဲ့ပြီးတဲ့အချိန်မှာမောင်းတဲ့အချိန်တွေထဲမှာတော့ accident ပို့ဖြစ်တာပို့ပြက်။တကယ်ပြန်ပန်းညွှန်းနေလို့မမောင်းနိုင်တဲ့ဒါမှမဟုတ်အိတ်လိုက်နေအေးပြက်နေလို့မမောင်းနိုင်တဲ့အချိန်တွေမျိုးတော့တကယ်တော့မမောင်းနိုင်နဲ့တခြားလူတွေရောမောင်းတာတော့ကောင်းဆုံးပဲပေါ့နော်။သို့တော်လည်းပဲအဲ့ဒီလိုမောင်းနေတဲ့အချိန်မှာနားဖို့တကယ်တော့ညာပြည်တော်ထုံးတယ်မှာ highway ပေါ်မှာမိုင်50မောင်းပြီးခဏနားပါဆိုတာမျိုးလူတွေရှိတယ်လေအဲ့လိုဆိုတော့မိုင်50လောက်မောင်းပြီးနားရမယ်နားရမယ်နားပြီးတော့မှတခါကျန်သက်တာတော့မှတခါမောင်း
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ